KNU တပ်မဟာငါဖားပုံခရိုင်တွင်းမှာရှိတဲ့ EBSDF စခန်းကိုပြီးခဲ့တဲ့လတုန်းကအချားလက်နက်ကင်အဖွဲ့တစ်ဖွဲ့ဝင်ရောက်ပြီးလက်နက်အလက်30ကျော်နဲ့ခရိုင်မီးကြောက်တွေတင်ယူသွားပါတယ်။ဒီပြဿနာနဲ့ပတ်သက်လို့ဒေသတွင်းဩဇာကြီးတဲ့ KNU တပ်မဟာငါတာဝန်ရှိသူတွေနဲ့ညှိနှိုင်းပြီးလက်နက်တွေပြန်ရဖို့စူးစမ်းနေတယ်လို့ ABSDF တာဝန်ရှိသူတွေကပြောပါတယ်။လက်နက်သိမ်းယူသွားတဲ့အဖွဲ့ဟာ AB တိုင်ရင်မူဟောင်းကိုခင်ကျော်ဦးဆောင်တဲ့အဖွဲ့ဖြစ်ပေမဲ့သူဟာအဖွဲ့ရဲ့အပြစ်ပေးခံရသူဖြစ်တာမို့ခွဲထွက်အဖွဲ့လို့ပြောဆိုတတ်မှတ်လို့မရဘူးလို့ ABSDF အတွင်းရင်မူတဲ့ကုမြင့်ဦးက VOA ကိုပြောပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ဟာမြန်မာအစိုးရနဲ့အပြစ်ရသဘောတူထားသလိုတနိုင်ငံလုံးအပြစ်ရရေး NCA စာချုပ်ကိုလည်းလက်မှတ်ထိုးရတဲ့အဖွဲ့ဖြစ်ပါတယ်။အခုလိုလက်နက်တွေသိမ်းယူခံရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့ EBSDF အတွင်းရင်မှုလည်းဖြစ်စစ်ကော်မရှင်အဖွဲ့ဝင်လည်းဖြစ်တဲ့ကိုမြင့်ဦးကိုကိုသားညွန့်ဦးကဆက်သွယ်မေးမြန်းထားပါတယ
်။စက်တင်ဘာ18ရက်မှာကျွန်တော်တို့ဖက်ဒရယ်ရဲ့ညောင်မူလာခံကျင်းပနေတဲ့အချိန်မှာတက်မဟာငါပေါ့ဖပုံခရိုင်ထဲမှာရှိတဲ့ကျွန်တော်တို့ဝေကြီးတိသားပေါ့အဲဒီမှာရှိတဲ့တက်ရင်တုံးမှာကျင်းကျော်အဖွဲ့ကလာပြီးတော့တနက်၃ရက်ကျော်နဲ့လည်းခင်ဗျားမျိုးကြောက်တချို့လာရောက်ယူဆောင်သွားတယ်ဆိုတော့ကျွန်တော်တို့သိရတယ်။အဲ့ဒီကာလမှာအဲ့ဒီတည်ငြိမ်မှုရောတချို့တည်ငြိမ်ကအရာရှိတွေရောတချို့ရဲဘော်တွေရောညီလာခံကိုရောက်နေတယ်တချို့လည်းခကြီးသွားနေတဲ့အတွက်တပ်မကဟိုရဲဘော်တွေတိတ်မရှိတဲ့ကာလဖြစ်တယ်အဲ့ဒီကာလမှာလာရောက်ယူဆောင်သွားတယ်လို့တော့ကျွန်တော်တို့သိရပါတ
ယ်။ဟုတ်ကဲ့အဲ့ဖြစ်ပျက်မှာအထီးခိုက်တွေတိုက်ပွဲတွေဒါမှမဟုတ်တင်းတင်းမမအခြေအနေမျိုးတွေရောကြုံရသေးလားခင်ဗျာ။
ဖြစ်စင်မှာတော့ဟိုတိုက်ခိုက်မှုတို့ဒီထိတိုက်တိုးတဲ့တံမျိုးတို့မရှိပါဘူးအချိန်လင်းလိုက်ဒီလင်းလိုက်ပေါ့အချိန်ဒီလင်းလိုက်မှာလာရောက်ပြီးတော့သိယူသွားတာပဲဖြစ်ပါ
လက်နက်တွေပါသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုများဖြည့်ရှင်းပေးနေလဲကျွန်တော်တို့ကြားတော့ KNU ကပြန်ထိန်းထားတယ်လို့ကြားတယ်အဲ့ဒါဟုတ်ပါသလား
ကျွန်တော်တိုးတဲ့တံမျိုးမဖြစ်လို့ငါကျွန်တော်တို့လက်နက်တွေကကျွန်တော်တို့ပြန်လေလဲပြောင်းမှုကိစ္စပြတ်ဟိုဘိုးရောတမဟာဟိုရောသက်ဆိုင်ရာဆက်ဆက်နေတဲ့ဒီကောင်းဆောင်တွေကျွန်တော်တို့ပို့ပြီးတော့ကျွန်တော်တို့တောင်းဆိုခဲ့ပါတယ်
ဟုတ်ကဲ့အဲ့တော့ KNU ဘက်ကဘယ်လိုများအကြောင်းပြန်ထားပါလဲခင်ဗျာ
ဘို့တော့အကြောင်းကြားတာမဟုတ်ဘူးနော်ကျွန်တော်တို့တိုင်ဝင်တုံးတိုက်ရင်မှုကိုခေါ်ပြီးတော့ပြည်သူ့ရဲ့ကတောင်းရှိကောင်းဆောင်နေတယ်တမန်ငါကောင်းဆောင်နေတယ်ကတိန့်ချေဝါတဲ့လက်နဲ့ဒီလိုဒီယာကြီးတိန့်ချေတာပြီးမယ်ပြီးလို့ရှိလို့ရှိရင်ကျွန်တော်တို့ဘို့ကောင်းဆောင်များနဲ့ KNU ရဲ့ကတောင်းရှိသူတွေရဲ့နောက်တမန်ငါတောင်းရှိသူတွေညှိနှိုင်းပြီးတော့ဆောင်ရွက်ပြီးနေလို့ကျွန်တော်တို့စာရတယ်ပေါ့
အဲ့တော့လက်ရှိအဖြစ်သိမ်းခံရတဲ့လက်နက်တွေကဘုဒ္ဓစီမှာလဲခင်ဗျာ
အလုံးစုံစေတော့ရှာရဆိုလို့ရှိရင်ကျွန်တော်တို့ဟိုပြည်တက်မှငါးမှာလို့ပဲယူဆလို့ရပါတယ
်တကယ်တမ်းကတရင်သုံးရောအဲကိုခင်ကျော်တို့အဖွဲ့တွေရာကော KNU တက်မှဟာ9ရဲ့ဒေတာထဲမှာရှိပါတယ်ခင်ဗျာပြောမယ်ဆိုရင်တော့ KNU တက်မှဟာ9ရဲ့ဩဇာခံဒေတာလွှမ်းမိုးဒေတာမှာရှိနေတဲ့ခါကျတော့ဒီပြဿနာမှာနောက်ွယ်က KNU တက်မှဟာ9တို့ဘာလို့ပတ်သက်တာမျိုးတွေရောရှိပါသလား
ကိုခင်ကျော်ကျွန်တော်တို့အဖွဲ့ကြီးကနေအချက်၅ချက်နဲ့ကျွန်တော်တို့ထုတ်ပြန်တာဖြစ်တယ်အဲ့ဒါနံပါတ်1ကကျွန်တော်တို့ဒီပြည်တော်စုငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးတပ်ဖွဲ့ဆိုပြီးတော့ Union Peace Development Force ဆိုပြီးတော့ GPDF အဲ့ဒီပြည်သူ့အဖွဲ့ကြီးတောင်မို့ဒီဂျူပန်းလေနောက်တစ်ခုက GPDF အဖွဲ့ကြီးမျိုးဖြစ်အစိုးရနဲ့တရားပြစ်ခတ်ရေးဆိုလို့ဆိုင်ရဂျူပန်းအားထုတ်တယ်ပေါ့နောက်တစ်ချက်ကတော့အဖွဲ့ကြီးမှာချမှတ်ထားတဲ့လုပ်ငန်းစဉ်များနဲ့စီးကျန်းချက်များကိုမလိုက်နိုင်လိုက်နိုင်မှုမရှိဘူးနောက်တစ်ချက်ကတော့အဖွဲ့ကြီးတင်ပြိုကျခြင်းဂျူပန်းအားထုတ်မှုပေါ့နောက်ဆုံးတစ်ချက်ကတော့ပေါ်အချက်လေးချင်းနဲ့ပတ်သက်ပြီးကျွန်တော်တို့ဒီဆောင်ဖြည့်ချင်းတို့အကျဉ်းကြီးဟိုကျွန်တော်တို့အကြောင်းကြားတယ်ဒါမှမဟုတ်နာရောက်ဖြည့်ချင်းလို့ရှိတယ်ဒါမှမဟုတ်ကျွန်တော်တို့2024ခုနှစ်စက်တင်ဘာ5ရက်နေ့မှာအဖြစ်ချင်းကိုထုတ်ပြန်လာတဲ့ဒီလိုရောက်ဖြစ်ပါတယ်ပြောရမယ်ဆိုရင်အဲကြောင့်မှကျွန်တော်တို့ကျင်းတက်မှတက်တက်မှ5တက်မှ3ကိုကျွန်တော်တို့ပြတိုင်းတော့ရောက်ရှင်းနေခဲ့ပါတယ်သူတို့လည်းအကြောင်းကြားခဲ့ပါတယ်အဲဒီတော့ကျင်းဒီဘဟုလည်းကျွန်တော်တို့အကြောင်းကြားခဲ့ပါတယ်အဲဒီလိုကာလမျိုးမှာတော့သူတို့ရဲ့တုတ်ပြန်ချက်ပေါ့ကျင်းဒီဘဟုရောတက်မှ5ရောတုတ်ပြန်ချက်ကတော့ကျင်းကြောင်တို့ဒီဘက်ကိုရလက်ခံလာတာပဲဆိုပြီးတော့ကျွန်တော်တို့ပြောပါတယ်အဖွဲ့ကြီးကလက်ခံလာတာမဟုတ်ဘူးဆိုပြီးတော့ကျွန်တော်တို့အကြောင်းပြခဲ့ပါတယ်အဲ့တော့ဒီလိုအခြေအနေမျိုးကိုဟိုလှုပ်ဆောင်နိုင်တယ်ဆိုရင်တော့ပုံတရားတော့သူ့ကိုဒီဘက်ကိုရလက်ခံလာတဲ့အပေါ်မှာပဲလာဒါမဟုတ်လို့ကြည့်လို့ရှိရင်ဒီလိုအကြောင်းကြောက်သူတို့လက်ခံလာလိုက်တော့ကျွန်တော်တို့တော့ပြောဖို့ဆိုတော့ကျွန်တော်တို့သိနားမလဲကျွန်တော်တို့ခက်ခဲပါရတယ်မကင်းကြောသူကအီရဲ့ကွက်တော့မဟုတ်ပါဘူးအီရဲ့ကအပြစ်ပေးတာအပြစ်ရှိလို့ထုတ်ပြန်လာတဲ့လူဖြစ်တယ်ဆိုတာတော့ပြောတင်ပါတယ
်သူတို့အင်အားရောဘယ်လောက်လောက်ရှိလဲကိုမျို
းအဲ့ဒီရှိတော်နိုင်စစ်တမ်းသားတွေကနေတချင်းအပြစ်ခံရတဲ့နေပတ်သက်ပြီးလုပ်ဖို့အတွက်ဒီမှာလူအင်အား300ဆိုပြီးတော့အဲ့လိုအင်အားတော့ပြောတယ
်အခုဒီဖြစ်စင်မှာပြောမယ်ဆိုရင်တက်ဆိုင်ရာမဟာမိတ်အဖွဲ့စည်းရနေလဲရှိတယ်အထူးဖြစ် KNU ပေါ့နောက်တစ်ခုကအစိုးရစစ်တပ်ရှိတော့ဒီဖြစ်ရနေပတ်သက်လို့ဒီလက်ရှိငင်းငယ်လုပ်ငန်းစဉ်မှာရှိတဲ့ဆိုင်ရာအဖွဲ့စည်းတွေကော်မတီတွေကို တင်ပြသွားဖို့ရှိပါလား ABSDF အနေနဲ့
ဒီ change ကိုတမဟာ9နှစ်ရဲ့ဒီကိစ္စမျိုးသားအစည်းအဝေးကိုပဲကျွန်တော်တို့စပို့ထားပြီးတော့ဒီကိစ္စကိုဟိုဖြည့်ချင်းပေးဖို့ကျွန်တော်တို့တောင်းဆိုလာပါတယ်